America in Burmese.
မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဩဂုတ်လ10ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ19နဲ့25တို့ကနေဓာတ်ရိုက်အသံထွက်နေပါပြီရှင်။ဒီညနေခင်းအတွက်အစီအစဉ်မှုကကျမစုမပါရှင
်မင်္ဂလာညနေခင်းပါရှင်ဒီကနေ့ညနေခင်းသတင်းတွေကိုကိုရနိုင်နဲ့ကျမနန်းလာတို့တင်ပြမှာပါမြောက်ကိုရီးယားနိုင်ငံဟာသတင်းနှစ်ပတ်အတွင်းပြင်စမအကြိမ်အဖြစ်ဒီကနေ့စနေနေ့မှာပဲဒုံးကျည်တွေထပ်ပြီးတော့ဆန်တာပြစ်လုပ်ပါတယ်လာကီမာတိုင်ဖုန်းမုန်တိုင်းဟာတရုတ်နိုင်ငံအရှိဘက်ကန်ယူရန်ကိုဒီကနေ့မှာဝင်ရောက်ပြီးတော့မုန်တိုင်းကြောင့်73ယောက်သေဆုံးပြီး16ယောက်ပျောက်ဆုံးနေပါတယ်မြန်မာနိုင်ငံတချို့ဒေသတွေမှာမိုးသည်ထန်ရေရှမ်းမြေပြိုလူသေဆုံးမှုတွေထိဖြစ်နေချိန်မှာလက်မရက်ပိုင်းတွေအတွင်းအထူးသဖြင့်ချင်းရခိုင်ကရင်နဲ့မွန်ပြည်နယ်တနင်္သာရီတိုင်းမှာမိုးထန်များမယ်လို့မိုးလေဝသနဲ့ဆလာပေတာဦးစီးဆန္ဒကတတိပေးသွားပါတယ်ဒီလိုသတင်းတွေကြားမှာပါရှင
်ဟုတ်ကဲ့ပါရှင်ဒီညနေခင်းသောရရှင်နေနာဆင်ရမယ်ထေတဲရောက်သတင်းတွေမှာတော့မြန်မာနိုင်ငံတဝက်မှာမိုးများရေကြီးပြီးတော့အထူးသဖြင့်မွန်ပြည်နယ်ဘက်မှာတော့လူသေဆုံးတဲ့အထိတောင်ပြိုကျမှုတွေဖြစ်နေပါတယ်ဒီကနေ့မှာလည်းမွန်ပြည်နယ်ရဲ့နေရာတချို့မှာတောင်ပြိုကျမှုတွေဇက်တိုက်ဖြစ်နေတယ်လို့မွန်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ကပြောပါတယ်
အဒီနေ့မနေ့10နာရီ5မိနစ်မှာတောင်းဆုံမှာဖြစ်ပါတယ်တောင်းဆုံမှာလည်းဒီလိုပဲတောင်းပြူကြတာပါပဲနေပြူကြတာပေါ့နော်နောက်ပြီးတော့ဟိုက
တွဲဆက်တယ်မင်းမြန်ချက်အပြည့်စုံမကြခင်နားဆင်ရပါမယ်နောက်မွန်ပြည်နယ်အစိုးရကကူညီကယ်ဆယ်ရေးလှုံ့ဆော်နေပြီမဲ့လို့အရေးပေါ်အကူအညီတွေလိုအပ်နေသေးတယ်လို့ဒေသခံတွေကပြောတဲ့အကြောင်းသတင်းလွှာတွေနဲ့အတူအကြမ်းဖက်ဝါဒဇွဲနိုင်ငံတွေကိုတွားမဲ့ခီးသွားသတိပေးချက်ကိုအမေရိကန်ကအမြဲတမ်းဒီသတိပေးနေပြီမဲ့အခုတနက်ပြစ်ခတ်မှုတွေဖြစ်နေတဲ့အမေရိကန်ပေါ်မှာတခြားတိုက်မိတွေဘက်ကတံပြန်သတိပေးမှုအပေါ်မှာကန်တမရရဲ့တုံ့ပြန်ချက်သတင်းလွှာကိုလည်းနားဆင်ရပါရှိပါတယ်အခုအရင်ဆုံးကတော့စနေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရရန်နိုင်နဲ့ပြောပြပေးကြပါရှင
်မြောက်ကိုရီးယားနိုင်ငံဟာသတင်းနှစ်ပတ်အတွင်းပြင်စမအကြိမ်အဖြစ်ဒီကနေ့စနေနေ့မှာပဲအရှိဘက်ပင်လယ်တွေကိုဒုံးကျည်တွေထပ်ပြီးတော့ဆန်တပ်ပြစ်လုပ်လိုက်ပါတယ်မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်စီကတရင်ကောင်းနေပါတဲ့စာတစောင်လက်ခံရရှိတယ်လို့အမေရိကန်သမ္မတဒိုနယ်ထရမ့်ကပြောလိုက်ပြီးနောက်တည့်မှာပဲအခုလိုဒုံးကျည်ဆန်တပ်ပြစ်လုပ်တာပါမြောက်ကိုရီးယားရဲ့ဒုံးကျည်ဆန်တပ်ပြစ်လုပ်မှုအပေါ်သူ့အနေနဲ့မစိုးရိမ်ပါဘူးလို့လည်းသမ္မတထရမ့်ကပြောပါတယ်အခုပြစ်လုပ်လိုက်တဲ့ဒုံးကျည်တွေထဲမှာတာတိုပစ်မစ်ဆိုင်ဒုံးတွေလည်းပါဝင်ကြောင်းတောင်ကိုရီးယားနဲ့အမေရိကန်ထောက်လိုက်ရဲ့အရာရှိတွေကပြောတယ်လို့တောင်ကိုရီးယားသမ္မတအိမ်တော်ရဲ့ထုတ်ပြန်ချက်မှာဆိုထားပါတယ်မြောက်ကိုရီးယားနိုင်ငံအရှေ့ဘက်ဟမ်ဟန်းအရကနေပြစ်လွတ်လိုက်တဲ့ဒုံးကျည်ဟာအကွာအဝေးကီလိုမီတာ400နဲ့အမြင့်48ကီလိုမီတာအထိရောက်ခဲ့တယ်လို့တောင်ကိုရီးယားပူရဲစီအူစီချုပ်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ဆက်ပြီးတော့ပူတွဲစီရေးလေ့ကျင့်နေတာကြောင့်မြောက်ကိုရီးယားအနေနဲ့လာမယ့်သတင်းပတ်တွေအတွင်းဒုံးကျည်ဆန်တဲ့ပြစ်လွတ်နိုင်ခြေအတော်များတယ်လို့လည်းအဲ့ဒီကြေညာချက်မှာပြောထားပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ပူရဲစီရေးလေ့ကျင့်မှုအပေါ်မကျေနပ်တဲ့မြောက်ကိုရီးယားနိုင်ငံဟာပြီးခဲ့တဲ့နှစ်လလောက်ကစပြီးတော့တာတိုပစ်ဒုံးကျည်တွေကိုပုံမှန်ဆန်တဲ့ပြစ်လုပ်လာတာဖြစ်ပါတယ်
ဟောင်ကောင်ဒီမိုကရေစီရေးထောက်ခံဆန္ဒပြတဲ့သူတွေဟာအခုသတင်းပတ်မှာလည်းဆန္ဒပြခဲ့ကြပြီးတော့အခုဆိုရင်သတင်းပတ်10ပတ်မြောက်သွားပြီဖြစ်ပါတယ်အစိုးရဘက်ကဆန္ဒပြပွဲတွေကတခုခုပဲခွင့်ပြုချက်ပေးခဲ့ပြီးတော့ကျန်တဲ့ဆန္ဒပြပွဲတွေအားလုံးကိုခွင့်ပြုချက်မပေးခဲ့ပါဘူးဆန္ဒပြတဲ့သူတွေကဒီသတင်းပတ်ဆန္ဒပြပွဲတွေကိုတရားစောပြီးတိုးရကြကျင်းပဖို့ဆုံးဖြတ်ခဲ့ပြီးတော့ဟောင်ကောင်လေးစိတ်မှာတောက်ကြနေကစတင်ပြီးတော့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်ဒီနေ့မှာတော့ဆန္ဒပြတဲ့သူတွေဟာဟောင်ကောင်မြို့နေရာအနက်မှာဆန္ဒပြခဲ့ကြတာပါဒီဆန္ဒပြပွဲတွေတဲကတခုဖြစ်တဲ့ God the Children ဆိုတဲ့ချီတဲ့ဆန္ဒပြပွဲကိုတော့မိသားစုဝင်တွေလည်းပါဝင်ခဲ့ကြပြီးတော့အတော်များများကတော့ကလေးတွန်းလေးတွေနဲ့ပါဝင်ခဲ့ကြတာဖြစ်ပါတယ်။ဒီဆန္ဒပြပွဲတခုတည်းကိုပဲအာဏာပိုင်းတွေဘက်ကခွင့်ပြုချက်ပေးခဲ့တာဖြစ်ပါတယ်။ဒီနေရာမှာတော့ကလေးတွေကိုတင်ပေးနေတဲ့ ABCD ကဗျာကိုတမျိုးကြအတိုင်းမဟုတ်ပဲအိနီယာမှာ angry ဒေါသဖြစ်တာဒီနေရာမှာ demonstration ဆန္ဒပြတာပြီးနေရာမှာ protest ကန့်ကွက်တာစသဖြင့်စာတမ်းတွေနဲ့ကိုင်ဆောင်ဆန္ဒပြခဲ့ကြတာပါဒီထဲမှာ၃နှစ်အရွယ်တူမဖြစ်သူနဲ့လာရောက်ဆန္ဒပြတဲ့ဖေလိုက်ကတော့ဟောင်ကောင်မှာလက်ရှိဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကလေးတွေကိုပြောပြပြီးမှန်ကန်တဲ့လူမှုအတိုင်းဝိုင်းဆိုတာဘာလဲဆိုတာကိုပညာပေးဖို့လိုတယ်ဆိုပြီးတော့ပြောပါတယ်ဒီအစိုးရကတော့ဆန္ဒပြပွဲတွေကိုအနောက်နိုင်ငံတွေကငွေကြေးထောက်ပံ့ပေးနေတယ်လို့ဆွဆွပြောဆိုလိုက်ပေမဲ့အနောက်နိုင်ငံရေးသမားတွေစီကနေဟောင်ကောင်ဆန္ဒပြပွဲကိုထောက်ခံကြောင်းချင်းကြားချက်တွေကလွှဲရင်တခြားခိုင်မာတဲ့တပ်တွေတစုံတရာတော့မပြနိုင်ခဲ့ပါဘူးဒီနိုင်ငံပြည်မကြီးကိုတရားခံလွဲပြောင်းရေးဥပဒေကြမ်းကြအခုလိုဆန္ဒပြတာတွေဖြစ်လာခဲ့ပြီးအဲဒီကနေဒီမိုကရေစီပြည်ပြောင်းလဲရေးတွေလုပ်ဖို့တောင်းဆိုလာနေကြတာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံတချို့ဒေသတွေမှာမိုးတဲထန်ရေရှမ်းပြီးမြေပြိုလူသေဆုံးမှုတွေအထိဖြစ်နေချိန်မှာလာမယ့်ရက်ပိုင်းတွေအတွင်းအထူးသဖြင့်ချင်း၊ရခိုင်၊ကရင်နဲ့မွန်ပြည်နယ်တနင်္သာရီတိုင်းတွေမှာမိုးထပ်များနေအောင်မယ်လို့မိုးလေဝသနယ်စစ်လာပေးတာဦးစီးဌာနကသတိပေးသွားပါတယ်။အဆိုပါဆုံးဖြစ်ရက်တွေအဖြစ်မွန်ပြည်နယ်ပေါင်မြို့နယ်တဲဖြူကုန်းကြီးရွာမှာဩဂုတ်လ9ရက်နေ့ကမိုးကြီးပြီးမြေပြိုလို့အိမ်တွေကားတွေပြိသွားခဲ့ရပြီးတရားဝင်စင်းအရာဒီကနေ့နေ့လယ်2နာရီအချိန်ထိဆိုရင်သေဆုံးသူ33ဦးထက်မနည်းရှိသွားပြီလို့မြန်မာမိသက်ဦးစီးဌာနရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ဒီနေ့လည်းအဲ့ဒီနယ်မြေကကျွဲချံကြီးရွာအပါအဝင်203နေရာမှာမြေထပ်ပြိုခဲ့ပေမဲ့အသေးအပြောက်တော့မရှိပါဘူး။မွန်ပြည်နယ်ပြည်လင်းဖက်မှာမိုးများပြီးတော့ရေကြီးနေတာကြောင့်ဒေသခံ9000ကျော်ဘေးလွတ်ရာရှောင်နေရတယ်လို့ကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးညှိနှိုင်းရေးမှူးရုံး UNOCHA ကပြောပါတယ်။မြန်မာနိုင်ငံကချင်ရခိုင်နဲ့ချင်းပြည်နယ်တွေမှာလည်းမိုးများပြီးတော့ရေကြီးရေရှမ်းမှုတွေရှိခဲ့ပြီးရေပေးကြောင့်ခလုံးရေးစခန်းတွေမှာနေထိုင်နေရတဲ့သူပေါင်း4000လောက်ရှိနေပါတယ်လို့ UNOCHA ကပဲပြောပါတယ်။ကူညီကယ်ဆယ်ရေးတွေအတွက်ကြက်ချင်းနေအသင်းဒေသတာဝန်ရှိသူတွေအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းပူးပေါင်းဆောင်ရွက်နေကြတယ်လို့တာဝန်ရှိသူတွေကပြောပါတယ်
။လကီမော်တိုင်ဖုန်းမုံတိုင်းဟာတရုတ်နိုင်ငံရှိဘက်ခန်းဝန်းကိုဒီကနေ့မှဝင်ရောက်ခဲ့ပြီးတော့မုံတိုင်းကြောင့်73ယောက်သေဆုံးပြီးတော့16ယောက်ပျောက်ဆုံးနေပါတယ်။ဒါပြင်လူဦးရေတသန်းလောက်ကိုလည်းဖိလို့ရကိုပြောင်းရွှေ့နေရချထားလိုက်ရတယ်လို့တရုတ်နိုင်ငံပိုင်းသတင်းစာကပြောပါတယ်။လကီမော်မုံတိုင်းကြောင့်တရုတ်နိုင်ငံရှိဘက်ခန်းဝန်းမှာမိုးတဲထန်စွာရောက်သွင်းခဲ့ပြီးတော့လေရင်ခီးစဉ်ရာပေါင်းများစွာနဲ့ယထာခီးစဉ်ဒါဇင်နဲ့ချီဖျက်ပစ်ခဲ့ရပါတယ်။ဒါပြင်ရှန်ဟိုင်းမြို့ကဒစ္စနီလန်းကိုလည်းပိတ်ထားလိုက်ရပါတယ်။မနေ့တော့ကြာနေတုန်းကတော့တရုတ်နိုင်ငံရဲ့မိုးလေဝသဌာနကမုန်တိုင်းကိုအနီရောင်အဆင့်သတိပေးချက်ထုတ်ပြန်ခဲ့ပြီးတော့ဒီကနေ့မှာတော့တဆင့်နိုင်ပြီးတော့အဝါရောင်အဆင့်ပြောင်းလဲသတ်မှတ်ခဲ့ပါတယ်။လကီမာတိုင်ဖုန်းမုန်တိုင်းဟာအားကောင်းနေစေဖြစ်ပြီးတော့လေတိုင်နှုန်းဟာတနအီကို189ကီလိုမီတာအထိအများဆုံးရှိပါတယ်ခင်ဗျာ။
VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15965နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာဘိုင်းကနေစနေနေ့ညနေခင်းသတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားနောက်တဆင့်ကုန်သွယ်ရေးဆွေးနွေးပွဲတွေကျင်းပဖြစ်မှာမဟုတ်ဘူးလို့အမေရိကန်သမ္မတဒိုနယ်ထရမ့်ကမနေ့တောက်ကြနေမှာပြောပါရယ်။ဝါရှင်တန်မှာနောက်လကျင်းပဖို့ရှိတဲ့ကုန်သွယ်ရေးဆွေးနွေးပွဲတွေကိုဆက်လုပ်မလားဆိုပြီးတော့ VOA ရဲ့မေးမြန်းချက်ကိုသမ္မတထရမ့်ကဖြေကြားခဲ့တာပါ။ဇူလိုင်လကုန်ကဝါရှင်တန်မှာကျင်းပခဲ့တဲ့အမေရိကန်တရုတ်ကုန်သွယ်ရေးဆွေးနွေးပွဲတွေသဘောတူညီမှုမရဘဲအဆုံးသတ်သွားပြီးတဲ့နောက်တရုတ်ဘက်ကကုန်သွယ်ရေးစစ်ပွဲကိုအရှိန်မြှင့်ဖို့ရည်ရွယ်နေတယ်လို့အမေရိကန်ကလည်းတရုတ်နဲ့ကုန်သွယ်ရေးသဘောတူညီမှုရဖို့အဆင်သင့်မဖြစ်သေးဘူးလို့သမ္မတထရမ့်ကအိမ်ပြောကမြန်မာပြောဆိုသူမှရွေးစရာနေလာမရှိတော့တဲ့အတွက်တရုတ်ကုန်ပစ္စည်းတွေအပေါ်နှစ်ကြိမ်ဆက်တိုက်အခွန်တိုးမြှင့်ကောက်ခံခဲ့ရတာကိုလည်းသမ္မတထရမ့်ကထည့်သွင်းပြောကြားသွားပါတယ်။အခုလောလောဆယ်တရုတ်နိုင်ငံအနေနဲ့အဆိုအဝါဆုံးအချိန်ကိုရင်ဆိုင်နေရပြီလို့လည်းသမ္မတထရမ့်ကပြောပါတယ်။တရုတ်ဆက်သွယ်ရေးကုမ္ပဏီ Huawei ကိုအမေရိကန်ကုမ္ပဏီတွေစီကနီးပညာရောင်းချတာကိုပိတ်ပင်ထားတာကိုဆက်ထားအောင်မလားဆိုတဲ့မေးခွန်းကိုတော့ Huawei နဲ့အမေရိကန်ကြားစီးပွားရေးလုပ်ကိုင်နေတာမရှိဘဲတရုတ်နိုင်ငံနဲ့ကုန်သွယ်ရေးသဘောတူညီချက်အရရင်တော့ဒီကိစ္စအပြောင်းလဲရှိနိုင်တယ်လို့ပဲဖြေကြားသွားပါတယ်။
အမေရိကန်ပြည်ထောင်စုမစ်ဇူရီပြည်နယ်ကဝေါ်မာခုံတိုက်ထက်ကိုလက်နက်တွေကိုင်းဆောင်ပြီးဝင်သွားတဲ့အသက်20ရွယ်ဒမီထရီအန်ဒရီချန်ကိုဆိုသူအမျိုးသားကိုအမေရိကန်ဆိုရတရားရေးအာဏာပိုင်တွေကအကြမ်းဖက်ချင်းကြောင်းမှုဆွဲချက်တွေနဲ့တရားစွဲလိုက်ပါတယ်။သူကအမေရိကန်ဖွဲ့စည်းပုံခြေခံဥပဒေကပေးထားတဲ့လက်နက်ကိုင်းဆောင်ခွင့်ကိုဝေါ်မာခုံတိုက်ကလက်ခံအတိမတ်ပြုမလားဆိုတာကိုစမ်းသပ်ဖို့အတွက်ကြည်ဖြည့်ထားတဲ့ rifle နဲ့ pistol လက်နက် pistol တစ်လက်ကိုကိုင်းဆောင်ပြီးတော့ကြီးကအင်ဂျီဝတ်ပြီးဝင်သွားခဲ့တာဖြစ်တယ်လို့ပြောပါတယ်။အမေရိကန်တောင်ပိုင်းတက်ကဆက်ပြည်နယ်ဝေါ်မာခုံတိုက်မှာပြစ်ခတ်မှုကြောင့်22ယောက်သေဆုံးပြီးရပိုင်းကြမှာအခုလိုထပ်ဖြစ်ခဲ့တာကြောင့်မစ်ဇူရီပြည်နယ်စပရင်ဖီးလ်မြို့ကအဲ့ဒီဝေါ်မာခုံတိုက်ထဲမှာလူတွေကြောက်လန့်ကြဖြစ်ကုန်ကြပါတယ်။ဒမီထရီအန်ဒရီချန်ကိုဟာကြာသပတေးနေ့နေ့လယ်ကအဲ့ခုံတိုက်ထဲကိုဝင်သွားတဲ့အချိန်မှာတော့သူ့ရဲ့လက်ကင်ဖုန်းနဲ့လည်းသူ့ဘာသာသူဗီဒီယိုရိုက်ထားပါသေးတယ်။ဒီဖြစ်ရက်အတွက်မှာပြစ်ခတ်မှုတစုံတရာဖြစ်ပွားခဲ့ခြင်းမရှိဘဲအန်ဒရီချန်ကိုကတော့အဲ့ဒီခုံတိုက်ထဲကလက်နက်ကင်ထားတဲ့မိသားသမားကတားပြီးတော့ဖန်စီခဲ့တာဖြစ်ပါတယ်တကယ်လို့သာအပြစ်ရှိတယ်လို့ဆုံးဖြတ်ခဲ့မယ်ဆိုရင်တော့သူဟာအကြမ်းဖက်ချင်းချောင်းမှုနဲ့ထောင်ဒဏ်၄နှစ်နဲ့ဒဏ်ငွေဒေါ်လာ100,000လောက်ထိကြားခံရနိုင်ပွဲရှိတယ်လို့တရားရေးအာဏာပိုင်တွေကပြောပါတယ်ခင်ဗျာ
အာဖရိကတိုက်အရှေ့ပိုင်းတန်ဇေးနီးယားနိုင်ငံအရှေ့ဖက်မိုရိုဂိုရိုမြို့မှာလောင်စာဆီတင်တဲ့ကားကြီးဒီကနေ့ပောက်ကွဲခဲ့တာကြောင့်လူ59ယောက်ထဲမှနေမီးလောင်ပြီးသေဆုံးခဲ့ရတယ်လို့69ဦးထဲမှနေတို့လည်းဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒဏ်ရာရသွားသူတွေကိုကုသပေးနေပါတယ်။အခင်းဖြစ်တဲ့မြို့ဟာတန်ဇေးနီးယားနိုင်ငံရဲ့စီးပွားရေးမြို့ဖြစ်တဲ့ဒါအီဆလမ်ရဲ့အရှေ့ဘက်မိုင်ပေါင်း120အကွာလောက်မှရှိတာပါ။လမ်းကိုချိုးခွေလိုက်တဲ့အချိန်မှာပဲစီတင်ကားကြီးမောက်သွားရကရိုစိမ့်ကျလာတဲ့ဓာတ်ဆီတွေကိုလူတွေကတော်ယူကြတဲ့အချိန်မှာပဲမီးလောင်ပောက်ကွဲခဲ့တာလို့မျက်မြင်သက်သေတွေက AP သတင်းဌာနကိုပြောပါတယ်။အခုလိုလောင်စာစီတင်တဲ့ကားထဲကရိုစိမ့်ကျလာတဲ့ဓာတ်ဆီတွေကိုတော်ယူရင်းကားမီးလောင်ပောက်ကွဲပြီးတော့လူသေဆုံးတာမျိုးအာဖရိကတိုက်အရှေ့ဘက်မှာဖြစ်လေဖြစ်တာရှိပါတယ်။2013ခုနှစ်တုန်းကလည်းယူကန်နာနိုင်ငံမြို့တော်ကမ်ပါလာကအစင်ကျေပုံအရမ်းမှာအလားတူစီတင်ကားကြီးတစ်စင်းမတော်တဆဖြစ်ရာကြောင့်လူ29ဦးသေဆုံးခဲ့ရပူပါတယ်
။2019-2020အင်္ဂလန်ပရီးမီယာလိဂ်ဘောလုံးရာသီရဲ့ပထမဆုံးအဖွင့်ပွဲစဉ်ကတော့မနေ့တောက်ကြနေ့ကစတင်လိုက်ပါပြီ။အဖွင့်ပွဲစဉ်ဖြစ်တဲ့ Liverpool နဲ့ Norwich City တို့ကစားကြကြပြီးတော့ Liverpool အသင်းက၄ဂိုးတကူနဲ့နိုင်သွားပါတယ်။ Norwich နောက်တန်းက Grant Haley ခုနှစ်မိနစ်မှာခုခုကိုသွင်းလို့ Liverpool အဖွင့်ကိုရခဲ့ပြီးတော့ကျန်တဲ့ဂိုးတွေကတော့ Salah, Van Dijk နဲ့ Origi တို့ကပထမပိုင်းမှာအလုံးသွင်းခဲ့တာပါတီမိုပိုကီကဒီ62မိနစ်မှာ Norwich အတွက်တကူပြန်သွင်းခဲ့ပြီးတော့နောက်ဆုံးမှာတော့ Liverpool က4ဂိုးတကူနဲ့နိုင်ပြီးတော့ပွဲဥတော်မှာသုံးမှတ်ရသွားခဲ့တာဖြစ်ပါတယ်ကျွန်တော်တို့အခုသတင်းချိန်ညာနေတဲ့အချိန်မှာတော့ West Ham United နဲ့ Champion Manchester City အသင်းတို့ကစားနေကြပါတယ်ပထမပိုင်းကစားတာအခုဆိုရင်48မိနစ်ရှိသွားပြီဖြစ်ပြီးတော့အဲ့ဒီအချိန်မှာတော့ Manchester City အသင်းကတကူကိုမရှိနဲ့နိုင်ဥဆောင်နေပါတယ် Man City အတွက်ဂိုးကိုတော့Jesus က25မိနစ်မှာတွင်ပေးထားတာဖြစ်ပါတယ်ခင်ဗျာ
စနေညနေခင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဦးဆုံးစနေညနေခင်းအတွက်ထိတ်တန့်ရောက်သတင်းလွှာရေးထဲမှာတော့မြန်မာနိုင်ငံတဝမ်းမိုးများရေကြီးမှုဖြစ်နေတဲ့အခြေအနေကိုစူးစီးတင်ပြချက်တွေပဲဖြစ်ပါတယ်မြန်မာနိုင်ငံတဝန်းဒီသတင်းပတ်တွေထဲမှာမုတ်တုံမိုးအကောင်းပြီးတော့မိုးများရေကြီးနေလို့မွန်ပြည်နယ်၊ကရင်ပြည်နယ်၊ရခိုင်ပြည်နယ်တနင်္လာရီတိုင်းပါဝင်ပြည်နယ်နဲ့တိုင်းတော်တော်များများကဒေသခံပြည်သူလူဦးရေတသိန်းကျော်ရေပေးတင်နေပါတယ်။ဒီကနေ့မှလည်းစစ်တောင်းမြစ်၊ရွှေကျင်မြစ်၊တန်လွင်မြစ်တွေမှာမြစ်ချောင်းတွေကစွရေမတ်အထက်ကျော်လွန်မြစ်တက်နေဆဲဖြစ်ပြီးဘေးပတ်ဝန်းကျင်ဒေသတွေမှာရေလွှမ်းမှုမှုတွေဖြစ်နေဆဲပါ။အထူးသဖြင့်ကတော့မွန်ပြည်နယ်တွင်းမှာလူသောင်းနဲ့ချီအိုးရင်ဆွန့်ခွာပြီးယာယီရေပေးရှောင်စခန်းတွေမှာခိုလုံနေကြရပါတယ်။အဲ့ဒီဒေသမှာပဲဒီကနေ့နေရာတချို့မှာထပ်ပြီးမြေပြိုကျတယ်လို့ဒေသတာဝန်ရှိသူတွေကပြောပါတယ်။မနေ့ကတောင်ပြိုကျမှုဖြစ်ခဲ့တဲ့နေရာကိုတော့ဒုသမ္မတဦးဟင်နရီဘန်တီယူနဲ့မွန်ပြည်နယ်ဝန်ကြီးချုပ်ပါဝင်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာချထားရေးဝန်ကြီးတို့တွားရောက်ကြီးစုခဲ့ပါတယ်။ဒီကကတော့ဒီမွန်ပြည်နယ်ပေါင်မြို့နယ်တဲဖြူကုန်းကျေးရွာမြေပြိုကျမှုမှာတော့အနည်းဆုံးလူ30ကျော်သေဆုံးပြီးလူ50ကျော်ပျောက်ဆုံးနေဆဲဖြစ်ပါတယ်။တောင်ပြိုကျမှုမှာပျောက်ဆုံးနေဆဲဒေသခံပြည်သူတွေကိုလူအင်အားဆက်အင်အားတွေတုံပြီးကူညီကယ်ဆယ်ရှာဖွေနေဆဲရှိနေပါတယ်။အခုထိလှုပ်ဆောင်နေတဲ့အနေအထားတွေနဲ့ပတ်သက်လို့မွန်ပြည်နယ်တထုံမြို့နယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဒေါ်ခိုင်ခိုင်လက်ကိုဆက်သွယ်မေးမြန်းကြည့်တော့သူကအခုလိုစပြောပြပါတယ်
။အော်မနေ့ကမနေ့ခွန်ခွဲရနေရှင်းနိုင်ကြမှာဖြစ်တာမှာလက်ရှိအနေထားကကားစီးရေဘလောက်ရှိလဲဆိုင်ကယ်စီးရေဘလောက်ရှိလဲအိမ်လုံးရေဘလောက်ရှိလဲဆိုတာကတော့ဒီစားဆင်းပြီးကြတော့မရသေးဘူးဒါပေမဲ့အခုလက်ရှိတန်ရာရတဲ့သူက26ဦးမနေ့ကသေဆုံးမှရှိပါတယ်သေဆုံးတဲ့သရင်ကမနေ့ကညအထိက22ယောက်ဒီနေ့မနေ့10ယောက်ဆိုတော့အလုံးပေါင်းအယောက်30လို့တော့ကျင်းနေတက်ခါတာရှိတယ်ကျဟုတ်ကိုကြီးကလည်းရင်းနှောင်းဆုံးချင်းကြီးကကြတော့မနေရတဲ့ကွာသမတော်တော်ကလေဒါဟိုးတွေဒူစာတွေနဲ့စပြီးတော့တလန်းကိုအရင်ဆုံးတစ်ဖက်တလန်းလမ်းတစ်ဖက်ချမ်းပေါ့ပွင့်သွားအောင်အရင်ဆုံးထိုးရတော့တချောင်းတို့အရင်ဆုံးစလုပ်တာပေါ့နော်ဆိုတော့ဘက်ဟိုးရှစ်စီမနေရစပြီးတော့သုံးပါတယ်နောက်ပြီးတော့တစ်ပါတို့ဒူစာတို့အဲ့ဒါကြီးလည်းအသုံးပြုပြီးတော့မနေရရှင်းတာပေါ့နော်သူဟိုးကြီးပဲရှစ်စီမနေရသုံးရတယ်အဲ့ဒါကလမ်းပွင့်သွားတာပဲရှိသေးတယ်ဒါပေမဲ့လမ်းရဲ့ညာဘက်တစ်ချမ်းမှရှိတယ်လေကွင်းပေါ့လေကွင်းထဲကိုရောက်သွားတဲ့အရာတွေကဘာတွေဖြစ်မလဲဆိုတာတော့ဘယ်သူမှမသိဘူးအဲ့ဒီအောက်မှာကားဖက်နေရှိတယ်လူဘယ်နှယောက်ရှိလဲဆိုတော့ဘယ်သူမှမသိဘူးအခုလက်ရှိနေထားရပျောက်ဆုံးကတော့လူကြီး50နဲ့တရားသားမှရှိတယ်လို့ခံမှန်းလို့ရပါတယ်ရှင်ဟုတ
်ဟုတ်ကဲ့အဲ့တော့အခုလက်ရှိဒီအဲ့ဒီမှာရာသီဥတုပေါ့နော်အခြေအနေကရောဘယ်လိုများရှိပါလဲနောက်ပြီးတော့ဒီမနက်ပိုင်းဒီနေ့မှလည်းထပ်ပြီးတော့ဒီမြေပြိုကျမှုတွေတောင်ပြိုတာတချို့နေရာတွေမှလည်းရှိရလို့ပြောတော့မွန်တပြည်နယ်လုံးဒီအတိုင်းတာနဲ့ဆိုလို့ရှိရင်ဘယ်နေရာတွေမှထပ်ပြီးဖြစ်တယ်လို့ဒေါက်ခခိုင်လည်းကြားပါလဲရှင်
အဒီနေ့မနက်10:05မိနစ်မှာချောင်းဆုံမှာဖြစ်ပါတယ်။ချောင်းဆုံမှာလည်းဒီလိုပဲတောင်ပြူကြတာပါပဲ။နေပြူကြတာပေါ့နော်။နောက်ပြီးတော့ဟိုကကျွဲကြံမှာပေါင်ကျွဲကြံမှာထပ်ဖြစ်ပါတယ်။လူတွေတောက်တော့မရှိဘူးဟိုအိမ်နေပါလေတော့ပြူကြပြက်စီသွားတာပေါ့နော်။ဒါမျိုးတော့ရှိပါတယ်။ဒီနေ့မနက်မှာပဲဖြစ်တာပါ။10:05မိနစ်ကတော့ချောင်းဆုံပေါ့။10:00ခန့်မှန်းချိန်10:00တော့မှာတော့အပေါင်ကျွဲကြံမှာထပ်ဖြစ်ပါတယ်
။ဟုတ်ကဲ့။ဒါ
ဒီဥရောဆိုလို့ရှိရင်မနက်တော့ကမိုးကတော်တော်လေးကြွားတယ်အပေါင်ပဲချမ်းလေ။အော်ဟိုဈေးဆိုင်မှာရေတပေးတော်ထက်တက်တယ်
။အဲ့တော့အခုလက်ရှိကုညီကယ်ဆယ်ရေးနဲ့ပြန်လည်နေရချထားရေးပေါ့နော်။အဲ့မှာရှိနေတဲ့ဝင်ကြီးဌာနတွေပေါ့နော်။အဓိကဘယ်ဝင်ကြီးဌာနတွေကကုညီဆောင်ရွက်ပေးနေတာတွေရှိပါလဲ။နောက်စခန်းနေပေါ့နော်။ယာယီဖွင့်လှစ်ပေးထားတဲ့အနေအထားလေးလည်းနည်းနည်းရှင်းပြပေးပါရှင
့်။ရေဘေးတက်တာကတော့မုံကြီးနဲ့တပင်းနယ်အလုံးစီဘေးတက်တာပေါ့နော်။ရေဘေးတက်စခန်းကတိုက်ဘီးလေးကနေစပြီးတော့ဘီးလေးမှရှိတယ်။အဖုံမှရှိတယ်။ဘီးလေးမှဆိုရင်6နေရာလောက်ရှိတယ်ကယ်ဆယ်ရေးပေါ့နော်။ကျွန်မအခုစီးရကယ်ဆယ်စခန်းဖွင့်ထားတယ်။အထုံမှာသူ၄နေရာဖွင့်ထားတယ်။အထုံမှာက၄ဘီးနဲ့ရေဘီးနဲ့နှစ်ခုဖြစ်ပါတယ်။ရေဘီးကအိမ်လုံးပေါင်း150ပျို့ကြတာ35လုံးအပီးလုံးကပျို့သွားတာ35လုံးအဲ့ဒီမှာစတင်ချောင်းက6လုံးပါတယ်။သာသနိကအဆောက်အုံ2လုံး4လုံးပါတယ်။ဒါ၄ဘီးပါ။ရေဘီးကတော့ကယ်ဆယ်စခန်း၄ခုဖွင့်ထားတယ်။လူဦးရေ540ကျော်ကယ်ဆယ်စခန်းမှာရှိတယ်။ဒါကပထုံရဲ့လက်ရှိအနေအထားဖြစ်ပါတယ်။အပေါင်မှာကျတော့2မျိုးဖြစ်ပါတယ်။ရေပျို့တဲ့ကိစ္စရဲ့နောက်ပြီးတော့ရေဘီးတက်လူပေါ်တော့ကျေးဇူးစခန်းတော့နှစ်နေရာဖွင့်ထားတယ်လို့ကြည့်ရပါတယ်။ဒါပေမဲ့တကယ်တောင်ပြိုသွားတဲ့နေရာမှာကလုံးလုံးကြီးဖြစ်သွားတယ်။တောင်ပြိုတဲ့ဖြစ်စဉ်ဖြစ်သွားတယ်ဆိုတော့ဟိုကုနီကယ်ဆယ်ကြီးကဆပ်ဖွေရေးလုပ်ငန်းပဲရှိပါတော့တယ်။အခုချိန်မှာတော့မော်လမြိုင်မှာတော့22နေရာရှိပါတယ်။ကယ်ဆယ်ရေးစခန်း22ခုဖွင့်ထားပါတယ်။မော်လမြိုင်မှာရေဘေးတင်ထုံကြီး၎င်းချောင်းဆုံး၊မုတုံး၊ရေတိုင်းမရောတန်ဖြူစီရဲ့အဲ့ဒီနေရာဒီမှာလဲရေတင်ပြည်ပြည်များတဲ့တော့စခန်းတွေဖွင့်ထားပြီးလဲပြီးပါပြီဟုတ်အပေါင်ကိစ္စမှာလဲဒီလိုပဲဆိုင်ရန်ရအကူအညီတွေအများကြီးတော့ရပါတယ်အာလူဒီကယ်ဆယ်ရေးကတော့လူမှုကူညီမှုအသင်းတွေကယ်ဆယ်ရေးအသင်းတွေဒါမီတက်တို့အတက်ဖေးမျိုးတို့ရဲတို့အတက်မတော်အင်အားကတော့ကျွန်မအထင်150နဲ့200ကျားထုတ်သွင်းထားပါတယ်ဟုတ်
ဟုတ်ကဲ့ဆရာဟုတ်ကဲ့ဒီနေ့ကဒီဒုသမရာဦးဟင်ရီဘန်ဒီကိုလည်းရောက်လာတယ်လို့ပြောတယ်သူကိုယ်တိုင်လည်းရောက်လာတယ်ဆိုတော့အဲ့ဒီအနေထားလေးလည်းနည်းနည်းပြောပြပေးပါဦး
ဒီလင်းကိုဝင်ပါတယ်ဟုတ်ကဲ့ပြီးတော့ကျောစထုံဝင်တာပေါ့နော်ဒုသမရာကအပေါင်မှာတော့တော်တော်လေးကြာကြာလေးခုနလောက်မှပြန်ထွက်တယ်ထင်တယ်နေကင်းစနစ်တစ်ကျော်ကျော်လောက်ခင်ကသွားတာဆိုလေတော့အဲ့ဒီမှာတော့သူတို့ထောက်ပံ့ရေးပစ္စည်းတွေပေးတာရဲ့နောက်ပြီးတော့ကယ်ဆယ်ရေးစခန်းတစ်ခုမှာအပီးစကားပြောတာတော့ဘာလို့ရှိတာလိမ့်မယ်အပြည့်မော်လမြိုင်သွားပါလိမ့်မယ်မော်လမြိုင်ပြီးရင်စိုက်ဆံလန်းကိုဝင်မယ်လို့ကြားတယ်ပြီးလို့ရှိရင်သတ္တဝဉ္ဇဉ်ရဲ့ပါလာပါတယ်သဘာဝဘီနဲ့ပတ်သက်ပြီးတော့စီဝေးကိုလမ်းညွှန်ချက်တို့လုပ်မယ်လို့ကျွန်မထင်တယ်မော်လမြိုင်ကိုလည်းဝင်မယ်ပြီးလို့ရှိရင်တော့ဖန်သွားမယ်လို့ကြည့်ရပါတယ်ဟုတ်
တခါတော့မွန်ပြည်နယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်တော်ခိုင်ခိုင်လက်ကိုနောက်ဆုံးအခြေအနေဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်ဒီလိုမျိုးမွန်ပြည်နယ်ရဲ့နေရာအနှံ့အပြားမှာမိုးတီးထန်စွာရွာသွန်းပြီးတော့ရေကြီးနေတာကြောင့်အင်ချေတော်တော်များများပြက်စီးပြီးတော့တချို့ဒေသတွေမှာတော့စပားဆိုင်ခင်းတွေပြက်စီးမှာကိုစိုးရိမ်နေကြပါတယ်မွန်ပြည်နယ်ဆိုရဘက်ကတော့ကူညီကယ်ဆယ်ရေးအတွက်စနစ်တကျလှုပ်ဆောင်နေပေမဲ့လို့အရေးပေါ်အကူအညီတွေကလိုအပ်နေသေးတယ်လို့ဒေသခံတွေကပြောပါတယ်အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ပြောပြပေးပါရှင်
ကျန်တာဝတိနေ့ညကစလို့မွန်ပြည်နယ်မှာမိုးသည်ထန်ပြီးရေကြီးလာတာကြောင့်တချို့ဒေသခံတွေရေပေးလို့ရတင်းရှောင်ကြရတယ်လို့အများစုကတော့မိမိတို့နေအိမ်တွေမှာပဲနေနေကြတာပါဘီလင်းမြို့မှာတော့ပြီးခဲ့တဲ့နှစ်ရက်အတွင်းစူးရင်ရေမှတ်ထက်ကျော်လွန်ခဲ့တာကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေကယ်ဆယ်ရေးစခန်းတွေမှာပြောင်းရွှေ့ခိုလွန်ခဲ့ရပြီးမွန်ပြည်နယ်အစိုးရနဲ့ဘူအစိုးရကစားနပ်ရိက္ခာနဲ့တောက်ရည်တန်းတွေဝေငှပေးခဲ့ကြောင်း NLD ပါတီဘီလင်းမြို့နယ်မွန်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာခင်နိုင်ဦးက VOA ကိုပြောပါတယ်
။ဟုတ်ကဲ့ဒီကိစ္စမှာကလက်ရှိချိန်မှာဆိုရင်မှတ်အောက်ကိုကျသွားပြီဆိုတော့ရေစေးစခန်းမှာလည်း၄ဘုံ၃ဘုံလောက်ရောသွားပြီပေါ့။ဒီတစ်ဆောင်ကြော်ကြော်ပဲကျန်တော့ခုနှစ်ရက်လောက်တုန်းကရေစေးစခန်း50မှာဘုံလုံးက1800ကျော်ရှိတယ်။ကျွန်တော်ဒီကိစ္စမှာတော့ကျူလင်းမြေဆင်းကတော့အကောင်းတယ်။ဒီနေ့ကဒီတော့ကြည့်ထားဆိုတော့ဒီနေ့ကအာဏာချက်တွေကိုယူပြီးတော့အကျိုးပေးဆက်ထားရရှိတယ်။ဒီနေ့မှာကြိုပြီးတော့အဲ့ဒီရွာလေးသုစုကြီးဆယ်စုကိုရင်းမြစ်ကနေပို့ထားအဲ့ဒီခါကြောက်လေး။ဆန်စီစားဒီတမ်းအဘိဓါဘူးအဲ့လိုပြေပို့ထားမဟုတ်ကစင်းမောင်အခြေခံပြီးတော့နောက်မြစ်ကြီးကတော့တော့ဟိုအချင်းနဲ့တချင်းကြီးအချင်းညာပြီးနေတယ်။သူကအခုသွေးမှာစစ်တုံညာနှစ်နှစ်ပြင်နေပြီကြာအခုတက်သွားတာအမြင့်ဆုံးစစ်တုံညာ35လောက်ပဲတက်တယ်။ဆိုတော့မလေသူချင်းစိုက်ကတော့အများကြီးပြန်လာပါတယ်အခုကျနေပြန်ကြတာဆယ်လောက်ဆောင်းပါပဲပြတ်တာအခုကတော့ ုံးရင်တော့ပဲလွန်နေဆိုတော့မပြတ်ဖို့များတော့ဒီဒီ၄၅ချက်ရဲ့ကိုတစ်ချက်စောက်ကြည့်ရမယ်အဲ့အဲ့လေးဆိုတော့ဒီ
ဒီလာရသည်ဟာမြည်ရည်တက်လေးရှိပြီးရုတ်တရက်မိုးသေးထန်တာကြောင့်မော်လမြိုင်မြို့မှာထင်သာတာတဲ့ရေပိုကြီးသွားလို့တချို့ရက်ကွက်ကအိမ်တွေရေမြုပ်ကုန်တယ်လို့ဒေသခံတွေကပြောပါတယ်။ဘင်္ဂလားဒေ့ရှ်ပင်လယ်အော်မှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်ကြောင့်မွန်ပြည်နယ်ကရင်ပြည်နယ်ပဲခူးတိုင်းတွေမှာမိုးကြီးနိုင်တယ်လို့မိုးစလဌာနကသတိပေးခဲ့ပေမဲ့မော်လမြိုင်မြို့မှာတော့အရေးပေါ်သတိပေးတာမျိုးမရှိခဲ့ဘူးလို့မော်လမြိုင်တိုင်းဝန်ကွင်းအရပ်မှာနေတဲ့အငိမ့်စားဆရာမတူကပြောပါတယ
်။နောက်တာနေအကူပေါ့ညနှစ်နာရီကြာတော့လေရောမိုးရောမိုးချိုးပြက်တခါမှမကြုံဘူးတဲ့ဒီစမ်းတော့အဲ့ဒီကစပြီးမိုးရွာလိုက်တာတောက်ချာနေမနဲ့ဆက်တနေတော့ရှိတော့ဒီမိုးချမ်းတယ်ချမ်းတော့မြည်ရတယ်ပြတ်သွားတယ်နော်ဒါမိုးလင်းပြည့်တဲ့ခါကျတော့ခါလေပင်တယ်ပြင်းကြီးလို့ရေတရပြည့်ပြီးအိမ်နေရနေတဲ့အိမ်နေဆိုရင်ဟိုအိမ်ထဲထိရေရနှစ်ပေလောက်ထိဝင်တချို့နေတဲ့ရမှာဆိုလို့ပြင်းဆိုအမှန်ငါအားထားကားဆိုအုတ်တိုင်းလေးပြူတယ်ဒါတိုင်းနေတယ်เนาะဟိုဘက်ဒီဒီမြန်ရက်ွက်ဆိုလို့ရှိရင်ရေရထောက်ပြီးခုနှစ်ပြီလောက်ကြီးမြင့်မြတ်သွားတချို့ဆိုအိမ်လေးတအိမ်လုံးကြီးသားမြတ်သွားတယ်ဗျဒီတိုင်းတွင်ပိုင်ပါဆိုလို့ရှိရင်အားလုံးကြီးသားတော်တော်များများအိမ်ကြီးအားမြုပ်ကုန်ကြတယ်တချို့နေရာမှာကြားတော့လေလူမဖွက်လို့များတော့ရေသေးကဲဆယ်ရေးဖွဲ့တရားလာပြီးတော့လူကြီးခေါ်ပြီးမိဆက်ရစာတင်ကြောင်းကြီးခုံကြီးကြောင်းတွေကိုပို့ပြီးလိုက်တော့သမင်းတော့တို့ပါတို့ပြီးကြတယ်ဗျဒီဘက်ပိုင်းမှာကြာတော့အစိုးရပိုင်းလာတယ်လို့တော့လည်းမကြားသေးဘူး။ဒီဘက်မှာကြာတော့လေစေတနာဖွန်တန်းတီးပဲ။ကိုရက်ကွက်နဲ့ကိုဟိုစုပေါင်းတော့ပေါ့။သွားရောက်ပြီးတော့ဟိုစားစားလေးလေးကြီးတန်ဘူးလေးပါးလေးတဝိကြတော့ပေါ့
။မော်လမြိုင်မုဒ္ဓမဖြတ်ကူးတဲ့တန်လွင်တရားကိုတောက်ကြနေအစောပိုင်းမှာယာယီပိတ်ခဲ့ရပေမဲ့နောက်ပိုင်းမှာပြန်ဖွင့်ပေးခဲ့ပါတယ်။မိုးသေးထန်ရေလွှမ်းတာကြောင့်မော်လမြိုင်ရန်ကုန်အဝေးပြေးကားလမ်းကိုပိတ်ခဲ့ရပြီးတောက်ကြနေညနေပိုင်းမှာတော့လမ်းတချမ်းပြန်ဖွင့်ပေးထားတယ်လို့သိရပါတယ်။မွန်ပြည်နယ်အတွင်းနှစ်ရက်ဆက်တိုက်မိုးသေးထန်ရွာသွန်းပြီးမြေပြိုမှုတွေရှိတာကြောင့်ဩဂုတ်လ9ရက်တောက်ကြနေကပေါင်မြို့နယ်မှာအနည်းဆုံးလူ16ဦးသေဆုံးခဲ့ရကြောင်း VOA ကအတည်ပြုနိုင်ခဲ့ပါတယ်။အလားတူပဲရေးမြို့နယ်မကြီးကျွရွာမှာလည်းရေကြီးမြေပြိုရာကြောင့်ကုန်းညံမှာလုတ်ကင်နေထိုင်သူတဦးသေဆုံးခဲ့ရကြောင်းဒေသခံသတင်းတွေကဖော်ပြပါတယ်။ရေးမြို့ရန်ကြီးအောင်ရန်မြို့အောင်သီရိနန္ဒာရက်ွက်တွေနဲ့ကျောင်းရွာချောင်းတောင်ကျေးရွာတွေရေနှိမ့်မြုပ်ခဲ့ရပြီးရေပိတော့ကတဲ့1400လောက်ရှိလာတာကြောင့်ကယ်ဆယ်ရေးစခန်း3ခုဖွင့်ထားရတယ်လို့ဆိုပါတယ်ခင်ဗျာ
။တမရော့ကစီးပွားရေးလုပ်ငန်းအမျိုးမျိုးတည်ထောင်လုပ်ကံနေတဲ့ပေါ်ဒီဝေဒေါရရှင်တွေဘယ်လိုသဘောထားရှိကြပါသလဲ။တမရော့ပိုင်စီးပွားရေးလုပ်ငန်းတွေကိုထူထောင်ထားတဲ့အဓိကရည်ရွယ်ချက်ကတမရော့ရဲ့တက်တာချောင်းချီရေးလုပ်ငန်းတွေအတွက်နဲ့နိုင်ငံတော်စီးပွားရေးကိုတစ်ဖက်တစ်လမ်းကအထောက်အကူပြုဖို့အတွက်ဖြစ်တယ်လို့တမတော်ဘက်ကပြောထားတဲ့အပေါ်မှာရောသဘောတူကြပါသလားတမတော်ကကိုပိုင်စီးပွားရေးလုပ်နေတာရဲ့ကောင်းကျိုးဆိုးပြစ်တွေကိုအခုလာမဲ့စနေညတိုက်ရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါကိုဆွေးနွေးခြင်းတော်ကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်လိုရင်းတူချင်းပြောဆိုရေးသားပြီးကြိုတင်ပေးပို့ထားလို့လည်းရပါတယ်VOA ဖုန်းနံပါတ်က0923923555လေး email လိပ်စာက burmese@voanews.com facebook က voa burmese news ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ
။ဒီကနေ့စနေညတရားလေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တောတာရှင်တွေကိုထပ်မံဖိတ်ခေါ်ပြရသေးရှင်။ဆက်ပြီးတော့ American နိုင်ငံဆိုင်ရာသတင်းလွှာဘုတ်ကိုတင်ဆက်ပေးကြပါမယ်။အကျန်းဖက်ဝါရဆွဲတိုက်ခိုက်မှုတွေဒါမှမဟုတ်လက်နက်ကင်ပဋိပက္ခတွေဖြစ်နေတဲ့နိုင်ငံတွေနဲ့ဆိုင်တဲ့ခရီးသွားသတိပေးချက်တွေကိုအမေရိကန်ပြည်ထောင်စုဘက်ကနှစ်ပေါင်းများစွာထုတ်ပြန်လာခဲ့တာပါဒါပေမဲ့လည်းအခုတော့အမေရိကန်ပြည်ထောင်စုမှာတနက်နဲ့ပြစ်ခတ်မှုဖြစ်ရတဲ့ဖြစ်လာတာကြောင့်အမေရိကန်ကိုခရီးသွားရင်ဖြစ်လာနိုင်တဲ့အန္တရာယ်တွေနဲ့ပတ်သက်ပြီးတော့အပြည်ပြည်ဆိုင်ရာလူငယ်ချမ်းသာအခွင့်အဖွဲ့နောက်ဂျပန်၊ဥရုဂွေးနဲ့တခြားနိုင်ငံတွေဘက်ကလည်းသတိပေးချက်တွေထုတ်လာကြပါတယ်ဒီပေါ်မှာအမေရိကန်သမ္မတဒေါ်နယ်ထရန့်ဘက်ကဘယ်လိုတုံ့ပြန်ပါသလဲ VOA ရဲ့တန်တမန်ရေးရာသတင်းတောက်စင်ဒီဆိုင်ရဲ့နိုင်ငံသားရေးရာဌာနကနေပေးပို့ထားတဲ့သတင်းလွှာကိုကျော်ကျော်သိန်းပြောပြပေးပါရှင်
။ကယ်လီဖိုးနီးယားပြည်နယ်ကကျက်သွန်ဖြူစားစာပွဲတော်မှာတက်ဆက်ပြည်နယ်အဘာဆိုမျိုးက Walmart ကုန်တိုက်ဝင်းထဲမှာအိုဟိုပြည်နယ်ဒေးထွန်မျိုးက Lucy ကားတဲ့နေရာမှာရပိုင်းတွင်ဇက်တိုက်ဆိုသလိုတနက်နေ့ပြည့်တဲ့ဖြစ်ရပ်တွေကြောင့်အမေရိကန်တွေကြားမှာစိုးရိမ်တကြီးဖြစ်နေကြပါတယ်။ အဲဒီလိုတနပ်ပစ်ခတ်မှုတွေကြောင့်အပြည်ပြည်ဆိုင်ရာလူငယ်ချမ်းသာကွင်းအဖွဲ့ AI နဲ့ဂျပန်ဥရုဂွေးစတဲ့နိုင်ငံတွေကအမေရိကန်ကိုခီးသွားမဲ့သူတွေအတွက်သတိပေးချက်တွေထုတ်ပြန်ထားကြပါတယ်။ဒီအပေါ်သမ္မတထရမ့်ကမကျေနပ်ပါဘူး
။ Well I can't imagine that but if they did that we just reciprocate.We are a
ကျွန်တော်တော့တွေးလို့မရဘူးသူတို့အဲ့လိုလုပ်တယ်ဆိုရင်လည်းကျွန်တော်တို့ဘက်ကလက်တုံပြောင်းရုံရှိတာပဲနိုင်ငံအကြီးအကဲဖြစ်ကျွန်တော်ရှိနေတာမို့ကျွန်တော်တို့ဟာတိတ်ကိုလက်တုံပြန်တက်တဲ့နိုင်ငံမှာနိုင်ငံတစ်ခုအနေနဲ့တယောက်ယောက်ကကျွန်တော်နဲ့ပတ်သက်ပြီးမကောင်းမြင်သဘောနဲ့တစ်ခုလှုပ်လာရင်ကျွန်တော်ကလည်းပြန်လှုပ်မှာပ
ါဒေါင်ကရိုလိုင်းနာပြည်နယ်ချယ်လ်စတန်မြို့ကတမာကျန်းစာလေးလာတဲ့ဘုရားကျောင်းတစ်ခုကို2015ခုနှစ်ကဝင်ပစ်ခဲ့တဲ့ဖြစ်ရပ်ကိုထောက်ပြပြီးအမေရိကန်ပြည်ထောင်စုမှာတနတ်ကိုအထင်းအကွက်မဲ့ဝယ်လို့ရနေတာကြောင့်ဘဝနေထိုင်မှုပုံစံအားလုံးပေါ်မှာအတိုင်းအတာတစ်ခုအထိတနည်းနည်းနဲ့ထိခိုက်မှုရှိနေပါတယ်လို့ AI အဖွဲ့ရဲ့သတိပေးချက်မှာပြောထားပါတယ်။ဒါနဲ့ပတ်သက်ပြီး AI အဖွဲ့က Ernest Coverson က VOA ကို Skype ကနေတဆင့်အခုလိုပြောပါတယ
်။ That individuals going to churches in South Carolina and going to
ဒေါင်ကရိုလိုင်းနာမှာဖျားကြောင်းသွားဝတ်ပြုဆူတောင်းပြီးတမချန်းစာလေးလာကြသူတွေတနက်နဲ့ပြစ်ခံကြပြီးတည်ဆုံခဲ့ကြပါတယ်။တစ်စင်ပုံမှန်လုံနေကြကြက်သွန်ဖြူစားစရာပွဲတွေမှာဆိုလဲပျော်ရွှင်ဖို့မိသားစုနဲ့အတူအချိန်ကုန်ဖို့တွားကြသူတွေထိခိုက်တည်ဆုံခဲ့ကြရတော့လူတွေတွားဖို့ကောင်းတဲ့နေရာတစ်ခုမဟုတ်တော့ပါဘူး။ဝေါ်မကုန်တိုင်းမှာဆိုလဲအလားတူပါပဲ
။တခြားကျွမ်းကျင်သူတွေကတော့အမေရိကန်ပြည်ထောင်စုဟာတခြားဘယ်နိုင်ငံနဲ့မှမတူပဲတနက်ကင်ဆောင်ခွင့်ကိုအမကန်ကျဲပေးထားတဲ့အခြေခံဥပဒေဒုတိယပြင်ဆင်ဖြည့်ဆွက်ချက်ရှိနေတယ်လို့ထောက်ပြကြပါတယ်။ဒီထဲမှာ Heritage Foundation ကကျွမ်းကျင်သူ Amy Searle အပါအဝင်မှာ
It's hard sometimes for the international community to understand
ဒီဒုတိယပြင်ဆင်ဖြည့်ဆွက်ချက်ကြောင့်အရသားတွေတနက်ပိုင်းဆိုင်ခွင့်ရှိတဲ့ကျမတို့ရဲ့သမိုင်းရှည်ကြီးကြောင့်ဒီကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်မှာပြောဆိုကြတာကဘလောက်ကွာခြားတယ်ဆိုတာကိုနိုင်ငံတကာအတိုင်းဝိုင်းနေနဲ့တစ်ခါတစ်ခါနားလည်ဖို့ခက်ပါတယ်
။ဒါပေမဲ့လည်းတနက်ပြစ်ခတ်မှုတွေကနေသူတို့ကိုအကာအကွယ်ပေးဖို့အမေရိကန်နိုင်ငံသားတွေကနိုင်ငံရေးကောင်းဆောင်တွေကိုပို့ပြီးတော့တောင်းဆိုလာနေကြပါပြီ။တနက်ကြောင့်အမေရိကန်နိုင်ငံသား4000နီးပါးနှစ်စဉ်သေဆုံးနေရပြီးသေဆုံးမှုအများစုကကိုကိုကိုတေချောင်းကြံစီခဲ့ကြတာတွေဖြစ်ပါတယ်ခင်ဗျာ
ကိုကြော်ကြော်သိန်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင် VO ရဲ့စနေညနေခင်းအစီအစဉ်တွေကိုညနေ9:00နာရီထိ Washington DC မြို့တော်ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်ညပိုင်းအစီအစဉ်တွေမှာတော့မြန်မာတခွေအစီအစဉ်နဲ့အတူစနေညဒဲလီလိုက်ဆွေးနွေးခန်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်အစီအစဉ်တွေမကြခင်အဆုံးသက်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကတလှည့်ပြောပြပေးပါအောင်ရှင်
မြောက်ကိုရီးယားနိုင်ငံဟာသတင်းနှစ်ပတ်အတွင်းပြင်ဆင်မှအချိန်အဖြစ်ဒီကနေ့စနေနေ့မှာပဲအရှိပဲပင်လယ်တွေကိုတုံးချီရစ်ထပ်ပြီးတော့ဆန်သပ်ပြစ်လို့ပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်စီကသတင်းကောင်းတွေပါတဲ့စာတစောင်းလက်ခံရရှိတယ်လို့အမေရိကန်သမ္မတဒိုနယ်ထရမ့်ကပြောလိုက်ပြီးနောက်တည့်မှာပဲအခုလိုတုံးချီဆန်သပ်ပြစ်လို့တာပါ။မြောက်ကိုရီးယားရဲ့တုံးချီဆန်သပ်ပြစ်လို့မှုအပေါ်သူ့အနေနဲ့မစိုးရိမ်ပါဘူးလို့သမ္မတထရမ့်ကပြောပါတယ်။အခုပြစ်လို့လိုက်တဲ့တုံးချီတွေထဲမှာတောက်တိုပြစ်မီဆိုင်တုံးတွေလည်းပါဝင်ကြောင်းတောင်ကိုရီးယားနဲ့အမေရိကန်ထောက်လိုက်အရာရှိတွေကပြောရဲလို့တောင်ကိုရီးယားသမ္မတအိမ်တော်ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ဟောင်ကောင်ဒီမိုကရေစီရဲ့ထောက်ခံဆန္ဒပြသူတွေဟာအခုသတင်းပတ်မှာလည်းဆန္ဒပြခဲ့ကြပြီးအခုဆိုရင်သတင်းတစ်ပတ်10ပတ်မြောက်ရှိသွားပြီဖြစ်ပါတယ်။အစိုးရဘက်ကဆန္ဒပြပွဲတစ်ခါကတခုကိုခွင့်ပြုချက်ပေးခဲ့ပြီးတော့ကျန်တဲ့ဆန္ဒပြပွဲတွေအလုံးကိုခွင့်ပြုချက်မပေးခဲ့ပါဘူး။ဆန္ဒပြသူတွေကဒီသတင်းပတ်ဆန္ဒပြပွဲတွေကိုတရက်စောပြီးတော့3ရက်ကြာကျင်းပဖို့ဆုံးဖြတ်ခဲ့ကြပြီးဟောင်ကောင်လေဆိပ်မှာစတင်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။မြန်မာနိုင်ငံတချို့ဒေသတွေမှာမိုးတဲထန်ရေရှမ်းပြီးမြေပြိုလူသေဆုံးမှုတွေအထိဖြစ်နေချိန်မှာလာမယ့်ရက်ပိုင်းတွေအတွင်းအထူးသဖြင့်ချင်း၊ရခိုင်၊ကရင်နဲ့မွန်ပြည်နယ်တနင်္လာရီတိုင်းမှာမိုးထက်များနေအောင်မယ်လို့မိုးလေဝသနဲ့ဇလပိဒဦးစည်းဒနာကတတိပေးသွားပါတယ်။အဆိုပါဆုံးဖြစ်အဖြစ်မွန်ပြည်နယ်ပေါင်းမြို့နယ်တဲဖြူကုန်းကျွာမှာဩဂုတ်လ9ရက်နေ့ကမိုးကြီးပြီးတော့မြေပြိုလို့အိမ်တွေကားတွေပြိသွားခဲ့ရပြီးတရဝင်းစင်းအရာဒီကနေ့စနေနေ့လည်း2နာရီအချိန်ထိဆိုရင်တေဆုံးသူ33ဦးထပ်မင်းနဲ့ရှိသွားပြီလို့မြန်မာမိသက်ဦးစည်းဌာနရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်လကီမာတိုင်ဖုန်းမုန်တိုင်းဟာတရုတ်နိုင်ငံအရှေ့ဘက်ကမ်ရိုဒန်ကိုဒီကနေ့မှဝင်ရောက်ခဲ့ပြီးတော့မုန်တိုင်းကြောင့်73ယောက်သေဆုံးပြီး16ယောက်ပျောက်ဆုံးနေပါတယ်။ဒါအပြင်လူဦးရေသက်တမ်းလောက်ကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးထားလိုက်ရတယ်လို့လည်းတရုတ်နိုင်ငံပိုင်သတင်းစာကပြောပါတယ်။
စနေညနေခင်းရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကပြောပြပေးသွားတာဖြစ်ပါတယ်ရှင်ဒီညနေခင်းရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Thomas Blunder ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခန့်ကနေ9နာရီထိလိုင်းဒိုမီတာ7.9နဲ့25တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါရှင် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်
This program has come to you from the Voice of America, Washington. Thank you.